in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇန်နဝါရီ25ရက်ကြာသပတေးနေ့ညနေ6နာရီခွဲနဲ့9နာရီအစီအစဉ်လေးကိုလိုင်းဒိုမီတာ7925တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးရေးမှုရဲ့မင်းမြတ်မှုတွေကိုလက်ခံမှုလူလာတဲ့အကြောင်းသမ္မတတော်နယ်ထွန်းကပြောလိုက်ပါတယ်အမေရိကန်ဝါရဲစံတမန်အောင်ဘေရိုချက်ဆန်ရခိုင်ပြည်နယ်ရဲ့နိုင်ငံတကာအကြံပေးဖွဲ့ကနေသုတ်ခတ်ကြောင်ကြေညာလိုက်တဲ့အတွက်စိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်လာပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီဆိုင်တဲ့သူကြေညာပေးသွားမှာပါ
ကောင်းပါပြီရှင်ထိတ်တန့်ရောက်သတင်းတွေနားဆင်ပြီးမှတော့ရခိုင်ပြည်နယ်အရေးနိုင်ငံတကာအကြံပေးအဖွဲ့ထက်ကနေအမေရိကန်ဝါရဲစံတမန်ဟောင်းဘီရစ်ချာဆန်နှုတ်ထွက်လိုက်တာနဲ့ပတ်သက်ပြီးနားဆင်ကြရမှာက
ဒီတိုင်းမင်းနဲ့တွေ့ရင်ဘာဖြစ်နေမှာလဲဆိုတော့အဲ့ဒီ writer တွေနဲ့အမေရိကန်ကစီးတောင်းရေးဆက်ရှင်ဆိုနေမယ်သူတော့ကကျွန်တော်တို့သူတို့ဖွဲ့ထားတာကအဲ့ဒီဒေါက်တာဝင်းညာရဲ့ဦးဆောင်တဲ့ကောင်တယ်ဖို့ရေးကော်မတီကိုအကြံဉာဏ်ပေးဖို့ဖွဲ့တာ
နိုင်ငံတော်သမ္မတရုံပြောခွင့်ရဦးစောထေးတုံ့ပြန်ပြောဆိုချက်ပါအပြည့်စုံကိုတတိယနေ့ပြီးမှနားဆင်ကြရပါမယ်ဒါအပြင်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမြန်မာအမျိုးသမီးတို့ဖမ်းဆီးခံရတဲ့အကြောင်းနဲ့အမေရိကန်နဲ့တူရကီနိုင်ငံဆက်ဆံရေးအကြောင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါမယ်ရှင
်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေကိုစုံစမ်းစစ်ဆေးမှုဒစိတပိုင်းအဖြစ်အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့မင်းမြတ်မှုတွေကိုလက်ခံမှုဆန္ဒရှိတဲ့အကြောင်းသမ္မတတော်နယ်ထွန်းကပြောဆိုလိုက်ပါတယ်။သမ္မတထွန်းကတော့အထူးစုံစမ်းစစ်ဆေးရေးမှုရဲ့မိဂွန်းတွေကိုကျန်းသစ္စာကျေးဇူးဖြည့်ချမယ့်အကြောင်းသတင်းတော်တွေကိုပြောဆိုခဲ့တာပါ။အထူးစုံစမ်းစစ်ဆေးမှုနဲ့တွေ့ဆုံမှုမျှော်လင့်ထားကြောင်းရုရှားနဲ့ပတ်သက်ဆက်နွယ်မှုတွေမရှိသလိုတရားရေးလုပ်ငန်းတွေကိုစွပ်ပတ်မှုလည်းမရှိတဲ့အကြောင်းသမ္မတထွန်းကသတင်းတော်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။အထူးစုံစမ်းစစ်ဆေးရေးမှုမူလကတော့ရုရှားရဲ့ဆက်နွယ်မှုတွေအပြင်တရားရေးလုပ်ငန်းတွေကိုစွပ်ပတ်မှုရှိမရှိကိုလည်းစုံစမ်းနေတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဆက်ပိုင်းကသမ္မတအဖြစ်တရားဝင်တရားဝင်မြူခင်သတင်းပတ်တွေမှာသမ္မတအဖြစ်ယူကောက်ခန္ဓာရဲ့ထွန်းကအဲ့ဒီအချိန်တုန်းကအမေရိကန်ဆိုင်ရာရုရှားတာမတ်ကြီးနဲ့သမ္မတရဲ့အချံပေးတာဝန်ယူခဲ့ပူးသူမိုက်ကယ်ဖလင်းတို့ကြားအဆက်အသွယ်လုပ်ခဲ့ရတဲ့ကိုစုံစမ်းစစ်ဆေးနေရတဲ့ရက်ဆိုင်မှုပြောဆိုခဲ့ကြောင်းပြည်သူစုံစမ်းစစ်ဆေးဘီရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောဆိုထားတဲ့အတွက်အထူးစုံစမ်းစစ်ဆေးမှုမူလကစုံစမ်းနေတာပါ။အဲ့ဒီအချိန်တုန်းကရုရှားရဲ့စစ်ပွဲမှုတွေကိုစုံစမ်းနေတဲ့ FBI အကြီးအကဲဟောင်း Comey ကတော့လပိုင်းအတွင်းမှာပဲယာရုကဖိအားခံခဲ့ရပါတယ်သူစုံစမ်းစစ်ဆေးမှုနဲ့တွေ့ဆုံဖြစ်ချဖို့ဆန္ဒရှိကြောင်းသမ္မတထွန်းကပြောဆိုထားပေမဲ့သမ္မတရဲ့အစီအစဉ်ကိုသူ့ရဲ့ဥပဒေကျိုးဆောင်ဖွဲ့ကအားပေးရလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး
။ကမ္ဘာစီးပွားရေးဖိုရမ်ကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ကြာသပတေးနေ့မှာဆွစ်ဇာလန်နိုင်ငံတောင်ပေါ်အပန်းဖြေမြို့ဒါဗော့စ်ကိုရောက်ရှိနေပြီဖြစ်ပါတယ်။သမ္မတရဲ့ Air Force One လေယာဉ်ဆွစ်ဇာလန်ကိုဆက်ရောက်လာချိန်မှာပဲအမေရိကန်ခေါင်းဆောင်ကိုမကြိုဆိုတဲ့အကြောင်းဆွစ်ဇာလန်မြို့တချို့မှာလမ်းပေါ်ထွက်ဆမပြမှုတွေရှိခဲ့ပါတယ်။သမ္မတထရန့်ကတော့မနေ့ပြန်တောက်ကြနေမှာကမ္ဘာစီးပွားရေးဖိုရမ်မှာမင်ကွန်းပြောမှာဖြစ်ပါတယ်။ဒီခီးစဉ်ဟာဆိုရင်လည်း2000ပြည့်နှစ်တုန်းကအမေရိကန်သမ္မတဘီလ်ကလင်တန်တက်ရောက်ခဲ့ပြီးနောက်ပိုင်းတာဝန်ထမ်းဆောင်ဆဲအမေရိကန်သမ္မတတဦးအနေနဲ့ပထမဆုံးတက်ရောက်တာလည်းဖြစ်ပါတယ်။ကိုယ်စလဲအများပြားကတော့ကမ္ဘာစီးပွားရေးအပေါ်ကွဲပြားတဲ့ရှုမြင်ချက်တွေကိုဆွေးနွေးညှင်းခုံဖို့အားခဲထားကြတယ်လို့သုံးသပ်သူတို့ကပြောပါတယ်။အမေရိကန်သမ္မတထရန့်အနေနဲ့ကတော့သူ့ရဲ့အမေရိကန်သားပထမဆိုတဲ့အစီအစဉ်အပေါ်တွန်းအားပေးဆောင်ရွက်မယ်လို့ခန့်မှန်းထားကြပါတယ်။အမေရိကန်အကျိုးစီးပွားကိုထိတ်တန့်ထားမဲ့အစီအစဉ်အရာအမေရိကန်ပြည်ထောင်စုရဲ့တင်သွင်းကုန်တချို့အပေါ်အခွန်စီးချက်ပြီးကမ္ဘာကုန်သွယ်ရေးသဘောတူညီချက်တွေကိုပါပြန်လည်ပြင်ဆင်ဖို့တောင်းဆိုထားတာကိုလည်းတွေ့ခဲ့ရပြီးဖြစ်ပါတယ်ရှင်။
အမေရိကန်ကုန်သွယ်လုပ်ငန်းတစ်ခုပျက်စီးလို့နေပါဖြစ်တဲ့အထိကုန်သွယ်ရေးဆိုင်ရာလေးဝဲချက်တွေခိုးယူခဲ့မှုနဲ့တရုတ်ကုမ္ပဏီတစ်ခုကိုအမေရိကန်ပြည်အောင်စုဝစ်စကွန်ဆင်ပြည်နယ်ကပြည်အောင်စုခေါ်သမားတွေဖွဲ့ကအပြစ်ရှိကြောင်းဆုံးဖြတ်လိုက်ပါတယ်။လေယာဉ်လက်စစ်တာဘိုင်းအင်ဂျင်တွေထုတ်လုပ်တဲ့ Sinovel Wincoat Group ကုမ္ပဏီကအမေရိကန်မှာလုပ်ငန်းတွေလုပ်ခဲ့နေတာပါ။အဆိုအရရှင်နေ Scott Blader ကတော့အကြံဉာဏ်တွေကိုခိုးယူတာစီးပွားရေးရဲ့အငင်းပွားတဲ့ကိစ္စမဟုတ်ပဲရန်စွမှုမြောက်တဲ့လုပ်ရဖြစ်တာကြောင့်အရေးယူရမှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အမှုရွေးမှတ်တမ်းတွေအရတရုတ်ကုမ္ပဏီကဝစ်စကွန်ဆင်ပြည်နယ်အခြေစိုက်အမေရိကန်စူပါကွန်ဒက်တာကုမ္ပဏီနဲ့ဒေါ်လာ800တန်ဖိုးရှိတဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေအတွက်တရုတ်ကုမ္ပဏီကမနေကုမ္ပဏီအတွက်ကွန်ထရက်စာရုပ်ချုပ်ဆိုထားတာဖြစ်ပါတယ်။ နောက်ပိုင်းမှာတော့တရုတ်ကုမ္ပဏီကမန်နေဂျာ2ယောက်နဲ့အမေရိကန်ကုမ္ပဏီကဝန်ထမ်းအုပ်ချုပ်တို့ပူးပေါင်းပြီး2011ခုနှစ်တုန်းကဩစတြေးလျနိုင်ငံကကွန်ပျူတာတွေကတဆင့်အမေရိကန်ကုမ္ပဏီရဲ့တာဘိုင်အင်ဂျင်နည်းပညာတွေနဲ့ကုန်သွယ်ဆိုင်ရာသိဝတ်ချက်တွေကိုခိုးယူခဲ့ကြောင်းလည်းဖော်ပြထားပါတယ်။စင်နိုဝဲကုမ္ပဏီရဲ့တာဘိုင်အင်ဂျင်တွေမှာအမေရိကန်ကုမ္ပဏီရဲ့နည်းပညာတွေကိုအသုံးပြုခဲ့တယ်လို့ပေးရမယ့်ဒေါ်လာတန်800ကိုလည်းပေးရမျိုးမရှိခဲ့ပါဘူး။စင်နိုဝဲကုမ္ပဏီရဲ့လောရဲ့ကြောင်းအမေရိကန်ကုမ္ပဏီမှာအကြီးအကျယ်ထိခိုက်နေတာခဲ့ရကြောင်းလည်းအစိုးရရှိနေတွေကပြောဆိုခဲ့ကြတာပါ။ယင်းနည်းမျိုးနဲ့သူတွေကတော့ဒေါ်လာတန်1000ကျော်ကိုတန်ဖိုးရှိတဲ့အမေရိကန်ကုမ္ပဏီရဲ့အစုရှယ်ယာတွေကိုထုတ်ရောင်းခဲ့ကြတယ်လို့ကုမ္ပဏီရဲ့ကမ္ဘာတဝန်ဝန်ထမ်းအရေအတွက်ရဲ့ထောက်ဝက်လောက်ရှိတဲ့အလုပ်သမား900လောက်ကလည်းအလုပ်ပြုတ်ခဲ့ပါတယ်။ဒီကုမ္ပဏီပေါ်စီရင်ချက်ကတော့ရှေ့လာမယ့်ဇွန်လထဲမှာချမှတ်ဖို့စီစဉ်ထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးက Intercontinental Hotel မှာပြီးခဲ့တဲ့သတင်းမှတ်ကုန်ပိုင်းကတိုက်ခိုက်ခံရမှုအတွင်းတေဆုံခဲ့ရသူတွေထဲမှာအမေရိကန်နိုင်ငံသား၄ဦးပါဝင်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအတည်ပြုပြောဆိုပါတယ်။အမေရိကန်နိုင်ငံသား၂ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟက်တာနယူးယောက်ကမနေ့ဗုဒ္ဓဟူးနေ့ကကြေညာချက်ထုတ်ပြောဆိုထားပေမဲ့ဒီလူတွေရဲ့နာမည်တွေကိုတော့ထုတ်ဖော်မပြောပါဘူး။သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးရေးအရာရှိရစ်ဂိတ်စ်ရဲ့ပြောခွင့်ရတဦးလဲဟိုတယ်ဘုံခွဲပြီးဝင်ရောက်စီးနှင်တိုက်ခတ်မှုအတွင်းသေဆုံးခဲ့ပါတယ်။ဂလင်းစလစ်ကကာဘူးမြို့တော်ကိုစီးပွားရေးအလုပ်ကိစ္စနဲ့ရောက်နေတာဖြစ်ပြီးပြီးခဲ့တဲ့စနေတနင်္ဂနွေနေ့တို့မှာဖြစ်ခဲ့တဲ့14နာရီကြာတိုက်ခိုက်မှုအတွင်းတေဆုံးခဲ့သူအနည်းဆုံး22ဦးထဲမှာပါဝင်ခဲ့တယ်လို့သူ့ကုမ္ပဏီကထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Intercontinental Hotel တိုက်ခိုက်မှုအတွင်း Glen Slick တေဆုံးကြောင့်အတည်ပြုချက်ရရှိထားတယ်လို့ Slick Multimedia ရဲ့မနေ့ဗုဒ္ဓဟူးနေ့ကထုတ်တဲ့ကြေညာချက်မှာပြောဆိုထားတာပါ။စစ်တပ် uniform တွေဝတ်ဆင်ထားပြီးအသေးကံဘုံတွေတက်ဆင်ထားတဲ့တနတ်သမားတွေကဟိုတယ်စပိုးဆောင်ကိုဆက်ပြီးတော့တိုက်ခိုက်တာပါအဲ့ဒီနောက်မှာတော့အစည်းအဝေးကနေတခြားအထက်တွေကိုဝင်ရောက်ခဲ့ပြီးနောက်တဲခိုနေသူတွေကိုပြစ်ခတ်ခဲ့တာဖြစ်ပါလိမ့်ရှင
် VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5မီတာ70 kHz 1683ည5မီတာ79 kHz 15565နဲ့ไลโดมีดา25กิโลเฮิรตซ์ 11965 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူအမေရိကန်တင်မြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ဝိုင်းရဲ့တန်တမဟောင်းဘေးရစ်ချစ်ဆန်ဟာရခိုင်ပြည်နယ်ရဲ့နိုင်ငံတကာချန်ပီးဖွဲ့ကနေနှုတ်ထွက်ကြောင်းကြီးညာလိုက်တဲ့အတွက်စိုးရိမ်မကင်းတဲ့သဘောထားတွေလည်းထွက်ပေါ်လာပါတယ်အမေရိကန်ပြည်တော်စုနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးလောက်အောင်လက်ပြေကွန်မကဆိုင်ရာအမေရိကန်သမ္မတကြီးအောင်လည်းဖြစ်တဲ့ရစ်ချစ်ဆန်ဟာမြန်မာဆိုးရထိတ်တန်းခေါင်းဆောင်တူဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာစစ်ပြက်စရာတွေကြုံရတဲ့အတွက်နှုတ်ထွက်ခဲ့ရတာဖြစ်ကြောင်းလည်းမြန်မာနိုင်ငံကမထွက်ခွာခဲ့မှာပဲသတင်းမီဒီယာတွေကိုပြောဆိုခဲ့တာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့အုပ်ချုပ်ရေးမှူးဟောင်းနှုတ်ထွက်ခဲ့တဲ့ပေါ်စိုးရင်ကြောင်းနဲ့ဆိုဖီယာလုတ်တပ်ဖို့ဆုံးဖြတ်ရတဲ့အကြောင်းရင်းပေါ်မှာလဲစိုးရိမ်စရာတွေဖြစ်ရတဲ့အကြောင်းပြောဆိုခဲ့တာပါ။နိုင်ငံကလူခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကလည်း American တန်တမန်ဟောင်းလုတ်ထွက်သွားတဲ့အတွက်စိတ်ပြေရာကြောင်းပြောဆိုခဲ့ပါတယ်။အုပ်ချုပ်ရေးမှူးဟောင်း Richardson ကတော့ရခိုင်ချန်ပီးဖွဲ့ဝင်တွေနဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တို့ဆွေးနွေးရမှာကုလသမဂ္ဂနဲ့လူခွင့်ရေးဖွဲ့တွေသတင်းမီဒီယာတွေပေါ်ဝေဖန်မှုတွေအများအပြားရှိခဲ့တယ်လို့ဖန်ဆီးခံထားရတဲ့ Reuters သတင်းတော်ကလွတ်မြောက်ရေးကူညီဆောင်ရွက်ဖို့ပြောရမှာရခိုင်ချန်ပီးဖွဲ့နဲ့မသက်ဆိုင်ကြောင်းဒေါ်ဆန်းစုကြည်ကဒေါ်လာနဲ့တုံ့ပြန်ခဲ့တယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်။နိုင်ငံတော်တမရာယုံပြောခွင့်ရသူဦးစောထေကတော့အချံပေးဖို့ဝင်နေပြောဆိုဆောင်ရွက်ရမယ်တာဝန်ထက်ကျော်လွန်တဲ့လုပ်ရစစ်ခံစားမှုကိုရှည်တန်းတင်ပြောဆိုတဲ့လုပ်ရအဖြစ်အုပ်ချုပ်ရေးမှူးဟောင်းရစ်ချစ်ဆန်နှုတ်ထွက်ခဲ့တဲ့အပေါ်တုံ့ပြန်ပြောဆိုခဲ့ပါတယ်။
Republican အချက်လွတ်တော်အမတ်တွေဖြစ်တဲ့ Arizona ပြည်နယ်က John McCain နဲ့ Florida ပြည်နယ်က Marco Rubio အပြင် Democrat အချက်လွတ်တော်အမတ်တွေဖြစ်တဲ့ Illinois ပြည်နယ်က Dick Durbin, Virginia ပြည်နယ်က Tim Kaine, California ပြည်နယ်က Dianne Feinstein တို့ပါဝင်တဲ့အချက်လွတ်တော်အမတ်15ဦးတို့ကမနေ့ဗုဒ္ဓနေ့မှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရက်ကိုအချက်လွတ်တော်မှာတင်သွင်းခဲ့ပါတယ်။ရိုဟင်ဂျာတွေနဲ့တခြားလူနည်းစုတိုင်းရင်းသားတွေအပေါ်အကြမ်းဖက်မှုတွေနဲ့အိုးအိမ်ဆုတ်ခွာထွက်ပြေးကြရတဲ့အခြေအနေတွေကိုပြစ်တင်ရှုတ်ချခဲ့ပြီးမြန်မာအနာပိုင်တွေဘက်ကရန်လုံမုန်းထားမှုတွေကိုချက်ချင်းရပ်တန့်ဖို့ဆုံးဖြတ်ချက်မှာတောင်းဆိုထားပါတယ်။အဲ့ဒီဆုံးဖြတ်ချက်မှာရိုဟင်ဂျာဒုက္ခသည်တွေမိမိသဘောအလျောက်နေရင်းကိုဘေးကင်းလုံခြုံစွာနဲ့တိတ်ခါရှိရှိပြန်နိုင်ဖို့နိုင်ငံသားဖြစ်မှုအပြည့်အဝပေးဖို့လွတ်လပ်စွာလှုပ်ရှားသွားလာခြင်းပေးဖို့နဲ့အခြေခံအခွင့်အရေးတွေကိုတခြားနိုင်ငံသားတွေနဲ့အတူတန်းတူခံစားခွင့်ပြုဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်။
အိန္ဒိယနိုင်ငံကိုရောက်နေတဲ့မြန်မာဆူရထိတ်တန့်ကောင်းဆောင်သူဖြစ်သူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမူဒီနဲ့နယူးဒေလီမြို့တော်မှာတွေ့ဆုံပြီးနှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးကြပါတယ်။ရှေ့တော်အရှေ့နိုင်ငံများတင်အာဆီယံနဲ့ထိပ်သီးဆွေးနွေးပွဲအတွက်ဒေသခံနိုင်ငံကခေါင်းဆောင်တွေအိန္ဒိယနိုင်ငံမှာရောက်နေကြပါဒေါ်အောင်ဆန်းစုကြည်နဲ့အိန္ဒိယဝန်ကြီးချုပ်တို့တွေ့ဆုံမှာတော့နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွန်းပြရေးမပြည့်ပြည့်သေးတဲ့နှစ်နိုင်ငံနဲ့နှမိတ်ကိန်းတာတပ်မတ်ရေးကိစ္စတွေကိုအရှေ့ဟောင်းမြစ်ဆောင်ရေးနယ်စပ်ဖြတ်ကျော်အကြံဖတ်မှုတွေကိုနှင်းနှင်းရမှာပူးပေါင်းရေးစတဲ့ကိစ္စအတိနဲ့ဖွံ့ဖြိုးရေးကိစ္စတွေကိုဆွေးနွေးကြကြောင်းလဲမြန်မာဆွေးရကသတင်းထုတ်ပြန်ထားပါတယ်
မြောက်ကိုရီးယားမှာတော့နိုင်ငံရေးပါတီများပူးတွဲဆွေးနွေးပွဲအပြီးဒီကနေ့ကင်ချုံအစိုးရကကြေညာချက်တည်းထုတ်တာမှာတော့တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးမြန်မြန်တိုးတက်စေပြီးလွတ်လပ်တဲ့ပြည်လည်ပေါင်းစည်းရေးအတွက်ဥတီဆောင်ရွက်ကြဖို့ပြည်ရင်းပြည်ပကကိုရီးယားပြည်သူအလုံးကိုတိုက်တွန်းထားပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုကိုအောင်မျိုးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးကြတာပါအခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်အမေရိကန်ဝါရင့်တန်တမန်ဟောင်းဘင်ရစ်ချာဆန်ဟာရခိုင်ပြည်ပခအရေးအကြံပေးဖို့မြန်မာအစိုးရကအတိတ်ဖွဲ့စည်းလိုက်တဲ့နိုင်ငံတကာအကြံပေးအဖွဲ့ကနေမနေ့ဗုဒ္ဓဟူးနေ့ကရုတ်တရက်နှုတ်ထွက်လိုက်ပြီးမြန်မာနိုင်ငံကနေချက်ချင်းထွက်ခွာသွားပါတယ်။ရခိုင်အကြံပေးအဖွဲ့နဲ့ဒေါအောင်ဆန်းစုကြည်တို့ဇန်နဝါရီလ22ရက်နေ့ကတွေ့ဆုံရမှာဖန်ဆီးခံထားတဲ့ Writers သတင်းတောက်နေရာကိစ္စမြန်မာတက်တာဆောင်ရွက်ပေးဖို့သူ့ရဲ့ပန်ကြားချက်အပေါ်ဒေါအောင်ဆန်းစုကြည်ကဒေါသနဲ့တုတ်ပြန်ဆွေးနွေးမှုကိုသူ့အနေနဲ့စိတ်မကောင်းဖြစ်မိကြောင်း Mr. Richardson ကပြောပါတယ်။မြန်မာနိုင်ငံကမထွက်ခွာခင် AP နဲ့ Writers သတင်းဌာနတွေနဲ့ Bill Richardson တွေ့ဆုံမြင်မြင်ထားတာကိုမိုင်းကျင်းနိုင်ကကောင်းလုံးတင်ပြပါပါရှင
်New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့အပြင်သမ္မတ Bill Clinton အစိုးရဟောင်းလက်ထက်ကစွမ်းအင်ဝင်ကြီးအဖြစ်ထမ်းဆောင်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာ American သံတမန်ကြီးဖြစ်လဲတာဝန်ထမ်းဆောင်ခဲ့သူ Bill Richardson ဟာအဖွဲ့ဝင်10ဦးပါရခိုင်အကြံပေးအဖွဲ့ရခိုင်ပြည်နယ်ကိုပထမဆုံးချိန်တွားရောက်တဲ့နေ့မှာပဲအခုလိုနှုတ်ထွက်ကြောင်းပြောကြားလိုက်တာပါသူအနေနဲ့အကြံပေးအဖွဲ့ကနေနှုတ်ထွက်ရတဲ့အဓိကအကြောင်းရင်းဖြစ်အဲ့ဒီအကြံပေးအဖွဲ့ဟာရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဖုံးဖိဖို့ကြိုးစားနေတဲ့အတွက်သူအနေနဲ့မြန်မာအစိုးရရဲ့အခုလိုလှုပ်ဆောင်မှုမှာမပါဝင်လို့တဲ့အတွက်ဖြစ်ကြောင်း Mr. Richardson ကပြောပါတယ
် I don't want to be part of a whitewash and I felt it's best that I resign
ကျွန်တော်အနေနဲ့ပြဿနာကိုဖုံးဖိရမှာမပါချင်ပါဘူးဒါကြောင့်ကျွန်တော်ချက်ချင်းနှုတ်ထွက်လိုက်တာဟာအကောင်းဆုံးဖြစ်မယ်လို့ကျွန်တော်ခံစားမိပါတယ်
ဒါအပြင်အခြားအကြံပေးအဖွဲ့ဝင်တွေနဲ့အတူတနင်္လာနေ့ကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာမပြေမလည်ဖြစ်ခဲ့တယ်လို့ Bill Richardson ကပြောပါတယ
်။ I was very unhappy and distressed by Dawn San Suu Kyi reaction to my plea that this issue
ကျွန်တော်တင်တော်တည်ရဲ့ကိစ္စမှာညံ့ညံ့တတနဲ့မြင်းမြန်းဆန်းဆန်းဆောင်ရွက်ဖို့ကျွန်တော်ရဲ့မိတ္တရက်ခံပန်ကြားချက်ပေါ်ဒေါအောင်ဆန်းစုကြည်ရဲ့တုံ့ပြန်လိုက်တဲ့အပြစ်မှုကိုကျွန်တော်အမတန်စိတ်မကောင်းဖြစ်ရပါလေ။တင်းအောင်နှစ်ဦးရဲ့ကိစ္စနဲ့ပတ်သက်လို့သူ့ရဲ့အမျက်ဒေါသကိုပောက်ကွဲလူနီပါဖြစ်သွားပြီးတော့အစိုးရလျှို့ဝှက်ချက်ဥပဒေနဲ့ပတ်သက်တဲ့ကိစ္စတွေဖြစ်နေတယ်လို့ပြောတဲ့အပြင်ဒါကိုအကြံပေးအဖွဲ့ဝင်တဦးအနေနဲ့ပြောရမယ့်အလို့မဟုတ်ပါဘူးလို့လည်းသူကပြောပါတယ်ကျွန်တော်တို့နှစ်ယောက်ကြားအပြန်အလှန်ပြောဆိုမှုတွေဟာတော်တော်လေးကိုပြင်းထန်ခဲ့ပါတယ
်ဒီမပြေလည်မှုဟာလည်းညစာစားပွဲမှာဆက်လက်ဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်အခုလိုဖြစ်ရတဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ဘက်ကရောပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးဘက်ကရောသတင်းဌာနတွေကိုတစုံတရာတုံ့ပြန်ထေချားခြင်းမရှိသေးပါဘူးဒါ့အပြင်မြန်မာအစိုးရအရာရှိတွေနဲ့တုံ့ရက်ကြာဆွေးနွေးမှုတွေအတွင်းသတင်းမီဒီယာကုလသမဂ္ဂလူ့ခွင့်ရေးအဖွဲ့တွေနဲ့နိုင်ငံတကာလူ့အဖွဲ့အစည်းတွေပေါ်ရေပုံရအဖြစ်ပြစ်တင်ရှုတ်ချမှုတွေပြုလုပ်ခဲ့တာတွေ့ရတဲ့အတွက်သူ့အနေနဲ့အံ့ဩသင့်မိတဲ့အကြောင်း Mr. Richardson ကပြောပါတယ်အထူးသဖြင့်ဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံတကာအပေါ်ထားတဲ့သဘောထားအမြင်တွေဟာအတော်လေးကိုမှားယွင်းနေတယ်လို့သူကအခုလိုပြောပါတယ
် She believes there's a concerted international effort against Myanmar and I
မြန်မာ့စံကြေမှုနိုင်ငံတကာကပူးပေါင်းကြံစည်နေတယ်လို့ဒေါအောင်ဆန်းစုကြည်ကယုံကြည်နေတာဟာမှားယွင်းနေတယ်လို့ကျွန်တော်မြင်ပါတယ်မြန်မာနဲ့ပတ်သက်တဲ့ပြဿနာအလုံးအတွက်နိုင်ငံတကာသတင်းမီဒီယာတွေကုလသမဂ္ဂလူ့ခွင့်ရေးအဖွဲ့အစည်းတွေနဲ့တခြားအစိုးရအဖွဲ့အစည်းတွေကိုဒေါအောင်ဆန်းစုကြည်ကပြစ်တင်ဝေဖန်ပြောဆိုပါတယ်ဒီလိုဖြစ်ရတာဟာသူ့အနားမှာရှိနေတဲ့အတန်တွေကြောင့်လို့ကျွန်တော်ထင်ပါတယ်သူတို့တွေဟာဒေါအောင်ဆန်းစုကြည်ကိုပုံမှန်လင်းလင်းအကြံဉာဏ်တွေမပေးကြဘူးလို့ကျွန်တော်ယူဆပါတယ
် Bill Richardson ဟာ1980ခုနှစ်တွေကတည်းကဒေါအောင်ဆန်းစုကြည်နဲ့တည်တန်းခဲ့ပြီးဒေါအောင်ဆန်းစုကြည်ပေါ်မှာလည်းအလွန်ပဲလေးစားသူတဦးဖြစ်ပါတယ်ဒါကြောင့်အခုလိုရခိုင်အရေးကိစ္စအပြင်ဆွဆွဲမှုတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကကျင့်ဝင်သိက္ခာပိုင်းအရာခေါင်းဆောင်အဖြစ်ပြသနိုင်ခြင်းမရှိခဲ့တဲ့အတွက် သူ့အနေနဲ့ဝန်နေမိကြောင်းမစ္စတာရစ်ချတ်ဆန်ကပြောပါရယ်ဆက်လက်ပြီးတော့ရခိုင်အကြံပေးအဖွဲ့ကိုဦးဆောင်နေတဲ့ထိုင်းဒုတိယဝန်ကြီးချုပ်ဟောင်းဒေါက်တာဆူရကီရဲ့စတိရထိုင်းနဲ့ပတ်သက်လို့လည်းအခုလိုသူ့အမြင်ကိုပြောပါရယ
် I also disagree with the direction the chairman Surakiat wants to take the
ရခိုင်အကြံပေးအဖွဲ့ဥက္ကဋ္ဌဆူရကီရဲ့အနေနဲ့အကြံပေးအဖွဲ့ကိုဦးဆောင်ပြီးတော့တွားကျင်တဲ့လမ်းကြောင်းကိုကျွန်တော်သဘောမတူပါဘူးလုံငန်းစဉ်လည်းမရှိသလိုလုံခြုံရေးနဲ့နိုင်ငံသားဖြစ်ခွင့်ဆိုတဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းအစီအစဉ်မရှိပါဘူး
။ဒါနဲ့ပတ်သက်လို့မစ္စတာဆတိရထိုင်းကိုသတင်းမီဒီယာတွေဘက်ကဆက်သွယ်မေးမြန်းခဲ့တဲ့အပေါ်တုံ့ပြန်ဖြေဆိုခြင်းမရှိသေးပါဘူး။မနေ့ဇန်နဝါရီလ24ရက်နေ့ကရခိုင်ကြံပေးအဖွဲ့ရဲ့ပထမဆုံးရခိုင်ခီးစဉ်ကိုတော့မစ္စတာရစ်ချတ်ဆန်လိုက်ပါသွားခြင်းမရှိခဲ့ပါဘူး။အကြံပေးအဖွဲ့ဝင်နောက်တဦးဖြစ်တဲ့တောင်အာဖရိကအကာအကွယ်ရေးဝန်ကြီးဟောင်း Role of Mayor ကတော့သူတို့ရခိုင်ခီးစဉ်ဟာအပြုသဘောဆောင်တယ်လို့ပြောပြီးအကြံပေးအဖွဲ့အနေနဲ့လက်ရှိအကြံဉာဏ်တွေမပေးရသေးတဲ့အတွက်ကြောင့်အစိုးရရဲ့အတန်ကိုကိုစားပြုမယ်လို့ပြောဆိုချက်ဟာလုံးဝမတရားတဲ့အပြင်မှန်မှန်ကန်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်
။မိုင်းချင်းနိုင်တင်ပြခဲ့တာပါတစ်ဆက်ထက်မှာပဲအမေရိကန်ဝါရင်တန်တမန်ဟောင်း Bill Richardson ကအကြံပေးအဖွဲ့ဝင်အဖြစ်ကနှုတ်ထွက်ပြီးပြောဆိုလိုက်တဲ့ဝေဖန်ချက်တွေဟာလုပ်ငန်းမစမီပြောတာဖြစ်တဲ့အတွက်စိတ်ခံစားမှုရပြောဆိုတယ်လို့ယူဆကြောင်းနဲ့ Writers တင်းတောင်ဦးနဲ့ပတ်သက်လို့ပြောဆိုတာဟာလည်းအကြံပေးအဖွဲ့ရဲ့လုတ်ပိုင်ခွင့်ကိုကျော်လွန်နေကြောင်းနိုင်ငံတော်သမ္မတယုံပြောရေးဆိုခွင့်ရှိသူဦးစောထေကတုံ့ပြန်ပါတယ်။ VOA မြန်မာပိုင်းတင်နောက်ကိုမိုးစောကအပြည့်စုံတင်ပြမှာပါရှင်
။ဟုတ်ကဲ့နိုင်ငံတကာကထင်ရှားတဲ့နိုင်ငံရေးသမားတွေပါဝင်ဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်အကောင့်ထက်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာပထမဆုံးအချိန်မြန်မာပြည်ကိုလာရောက်ပြီးရခိုင်ပြည်နယ်ကိုတွားရောက်တဲ့နေ့မှာပဲBill Richardson ကအကြံပေးအဖွဲ့ဝင်အဖြစ်ကနှုတ်ထွက်ခဲ့တာဖြစ်ပါတယ်ဒီလိုနှုတ်ထွက်တာဟာအကြံပေးအဖွဲ့ဟာရခိုင်ပြည်နယ်ကမွတ်စလင်အရေးနဲ့ပတ်သက်လို့ဖုံးဖိဖို့ကြိုးစားနေတာကြောင့်ဖြစ်ကြောင်း Bill Richardson ကနိုင်ငံတကာသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်ဒီပြောဆိုချက်အပေါ်မှာနိုင်ငံတော်သမ္မတယုံကပြောရေးဆိုခွင့်ရှိသူဦးစောထေကအခုလိုတုံ့ပြန်ပြောဆိုပါတယ်အဲ
့ဒါသူတို့ဘာမှမလုပ်ရသေးဘူးရခိုင်တော်မတော်ရသေးဘူးမတော်တဲ့ပြန်သွားလို့ဆိုတာအခုကျန်တဲ့အကြံပေးအဖွဲ့ရခိုင်ကိုတွားနေတယ်လက်တွေ့မြင်ရင်းချင်းတွေသွားကြည့်တော့အဲ့ပေါ်မှာ recommendation တွေသူတို့ပြန်လဲတုံ့ပြန်ပြီးတော့သူတို့အပြန်အလှန်တွေပေးကြမယ်ဘာလုပ်တင်လဲသူတို့ဖြစ်တင်လဲဆိုတော့ပြောမှာသူကဘာမှတော့မလုပ်ရသေးဘူးဒီ commission အလုပ်တော့မဆရသေးဘူးဘာမှမလုပ်ရသေးဘူးပြောတဲ့ပေါ်ကစဉ်းစားကြဖြစ်တယ်အဲ့တော့ဖြစ်သွားတဲ့ကိစ္စတွေမှာဒီကံပြီးတော့ပို emotion ကပြောရလို့ကျွန်တော်ယူဆတယ
်နိုင်ငံတော်လျှို့ဝှက်ချက်အုပ်ရင်းနဲ့အေးအေးယူခံထားတဲ့ writer တရေတောင်နှစ်ယောက်ရဲ့အမှုကိုထည့်သွင်းတင်ပြတဲ့အခါဒေါ်ဆန်းစုကြည်ကရခိုင်ကြံပေးအဖွဲ့ရဲ့အလုတ်တော်ဝင်နဲ့မပတ်သက်ကြောင်းဒေါ်သားနဲ့တုံ့ပြန်ခဲ့တဲ့နောက်မပြေမလည်ဖြစ်ခဲ့တယ်လို့ Bill Richardson ကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်ဒီချက်နဲ့ပတ်သက်ပြီးဦးစောထေက
ပြောရတာကဘာလဲဆိုတော့ဒီတိုင်းဝင်ကြီးနဲ့တွေ့မယ်ဘာသတင်းမှလဲဆိုတော့အဲ့ဒီ writer တရေတောင်နှစ်ယောက်ကစာ Freedom of Expression ဆိုနေမယ်သူတို့ကကျွန်တော်တို့တို့အဖွဲ့ရတာကအဲ့ဒီဒေါက်တာဝင်းညာကြီးဦးဆောင်တဲ့ကောင်တယ်ဖော်ရေးကော်မတီကိုအကြံဉာဏ်ပေးဖို့ဖွဲ့တာသူရဲ့မန်တေကအဲ့ဒါပဲအဲ့ဒီမန်တေကိုကျွန်တော်ဗမာရေးထားတယ်ဆိုသူတို့အကြံပေးဖို့အားလုံးပေးထားတဲ့ CEO ကတန်းစော်ရဖက်မှာအကုန်ပါတယ်သူရဲ့ဆုတ်ကရခိုင်ပြည်နယ်နဲ့ပတ်သက်တဲ့အကောင်တယ်ဖော်တဲ့အခါမှာသူတို့လိုအပ်တဲ့အကြံဉာဏ်ပေးဖို့ဒါကသူရဲ့မန်တေကရှင်းတယ်နောက်တစ်ခုကသူကသူရဲ့ personal own capacity နဲ့ဒီအကြံပေးဖို့မှာပါတာပြောရရင်အမေရိကန်ဆိုရဲကိုယ်တိုင်မဟုတ်ဘူးပေါ်လာနေတဲ့ကျွန်တော်ခေါ်ရတာမဟုတ်ဘူးသူချင်းပုဂ္ဂိုလ်သူချင်းကိုကန့်လန့်ပြီးတော့ပုဂ္ဂိုလ်သူချင်းနေနဲ့ထက်တာ
အကြံပေးအဖွဲ့မှာပုဂ္ဂိုလ်သူချင်းနေနဲ့ဆုံးဖြတ်ပြီးပါဝင်ခဲ့တယ်လို့ပုဂ္ဂိုလ်သူချင်းအနေနဲ့ဆုံးဖြတ်ပြီးနှုတ်ထွက်တဲ့အပေါ်အငင်းပွားဖို့မရှိကြောင်းလည်းပြောပါတယ်ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ကစတင်ပြီးလူမျိုးရေးဘာသာရေးမတည်ငြိမ်မှုတွေဖြစ်ပွားခဲ့တာပါ2015ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရဖွဲ့ပြီးချိန်မှာကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုသမရဦးမြင့်စွေခေါင်းဆောင်တဲ့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်တို့ကိုဖွဲ့စည်းခဲ့ပါတယ်ဒီကော်မရှင်တွေရဲ့အကြံပြုချက်တွေကိုဖော်ဆောင်ဖို့အတွက်2019ခုနှစ်စက်တင်ဘာလမှာဒေါက်တာဝင်းမြတ်ကြီးဦးဆောင်တဲ့အကောင့်ထဲဖော်ဆောင်ရရေးကော်မတီချက်ကိုဖွဲ့စည်းခဲ့တယ်လို့ဒီကော်မတီအတွက်အကြံပေးအဖွဲ့ကိုထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်ဟောင်းဒေါက်တာဆူရာကီရဲ့စတိယာထိုင်းအပါဝင်အမေရိကန်တောင်အာဖရိကဆွီဒင်နဲ့အင်္ဂလန်ကထိပ်တိုင်းနိုင်ငံရေးသမားကြီးတွေနဲ့မြန်မာနိုင်ငံကနိုင်ငံတကာအရေးကျွမ်းကျင်သူတွေပါဝင်ဖွဲ့စည်းခဲ့ပါတယ်ဒေါက်တာဆူရာကီရဲ့စတိယာထိုင်းဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်အကောင့်ထဲဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာဒီလ24ရက်နေ့ကရခိုင်ပြည်နယ်ကိုတွားရောက်လေ့လာပြီးဒီကနေ့ညနေပိုင်းမှာနေပြည်တော်ကိုပြန်ရောက်ဖို့ရှိနေပါတဲ့
သောရရှင်များရှင်
ရခိုင်ပြည်နယ်မြောက်ဦးမြို့မှာမကြသေးခင်ကဆမပြသူတွေတေချေထိခိုက်တာတွေကြုံခဲ့ရတဲ့ဖြစ်ရပ်ကြောင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်နဲ့ပတ်သက်လို့မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာပါတယ်။မြန်မာနိုင်ငံမှာအရက်သားဆူရတက်လာပေမဲ့လည်းဆန္ဒပြဖို့စုဝေးဖို့ခွင့်ပြုချက်ရဖို့လိုအပ်နေဆဲဖြစ်ပါတယ်။ဆန္ဒပြဖို့စုဝေးဖို့ခွင့်ပြုချက်ယူနေရတဲ့မြိတ်စုစီလိုလူသိများတဲ့ဥပဒေဆက်ထားတဲ့မတဲ့လွတ်လပ်စွာထုတ်ဖော်ခွင့်ပြောဆိုခွင့်တွေကိုအကန့်အသတ်ဖြစ်နေတဲ့ဥပဒေတွေဘာတွေရှိနေတယ်လဲဆိုတာတွေကိုVOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-3255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျူဆူပါတယ်ရှင
်။စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့မဲဆောက်မြို့မှာမြမအမျိုးသမီးတို့ဖန်စီခင်ရတဲ့အကြောင်းသားဆင်ကြရပါမယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ထိုင်းနိုင်ငံသားတူရဲ့နေအိမ်ကိုမြို့နယ်ရဲတပ်ဖွဲ့နဲ့မူရဲနေနင်းရဲတပ်ဖွဲ့တွေဝင်ရောက်ရှာဖွေခဲ့ရမှာတရားမဝင်နေထိုင်ကြတဲ့မြန်မာနိုင်ငံသူ၄ဦးကိုတွေ့ရှိဖမ်းဆီးခဲ့ပါတယ်။ဒါဟာထိုင်းနိုင်ငံအတွင်းပိုင်းကိုပို့ဆောင်နေတဲ့လူကုန်ကူးမှုတွေလုပ်နေတဲ့နေရာလို့ထိုင်းအာဏာပိုင်တွေကပြောပါတယ်။အပြည့်အစုံကိုထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေတဆင့်ထိုင်းနိုင်ငံအတွင်းပိုင်းကိုသွားပြီးအလုပ်လုပ်ကြဖို့အတွက်လာကြတဲ့မြန်မာနိုင်ငံသားအမျိုးသမီး၄ဦးကိုလူကုန်ကူးမှုလုပ်နေတဲ့အင်တီအိမ်မှာထိုင်းရဲတပ်ဖွဲ့နဲ့အဖွဲ့ဆောင်ကရှာဖွေဖမ်းဆီးခဲ့ပါတယ်။ဒီအိမ်ကိုစောင့်ကြည့်နေတာကြားပြီးဖြစ်ပြီးလူတွေပို့ဆောင်နေတာကိုသိရှိတဲ့အတွက်ထိုင်းအာဏာပိုင်တွေကအဖွဲ့ဆောင်နဲ့ဝင်ရောက်ဖမ်းဆီးခဲ့ရမှာမြန်မာပြည်သားအမျိုးသမီး၄ဦးကိုဖမ်းမိခဲ့တယ်ဆိုပြီးရောင်ကြီးဦးအလုပ်သမားအဖွဲ့ရဲ့ရုံးအဖွဲ့မှဦးမိုးကျော်ကပြောပါတယ်။
ဒါဆက်လီရနေရဖြစ်တော့တဲ့ကိစ္စကထိုင်းအမျိုးသားပေါ့နော်ထိုင်းမျိုးသားနေပြီးတော့သူ့အိမ်ထဲမှာဇမားပြည်ဘက်ကနေပြီးတော့ဒဇိုလီယာအထောက်ထားလက်မှတ်မရှိဘဲနဲ့ရောက်ရှိလာတဲ့လူတွေကိုလက်ခံထားပြီးတော့ထိုင်းနိုင်ငံအတွင်းပိုင်းကိုပို့ဆောင်တယ်ဆိုတဲ့တရင်ချက်လက်နဲ့ဒီထိုင်းနိုင်ငံရဲပါဝင်အဖွဲ့ဆောင်နေပြီးတော့သူ့ရဲ့နေကိုဝင်ရောက်ဖမ်းဆီးစစ်ဆေးတဲ့အခါမှာဒီဇမားပြည်ဘက်ကနေပြီးလာတဲ့လုံးလုံးမဲ့အမျိုးသမီးတွေကိုမိသွားတာမျိုးတွေတော့ကျွန်တော်တို့သိရတယ်ဗျာ
ထိုင်းနယ်စပ်ဖြစ်တာကြောင့်မြန်မာပြည်အတွင်းပိုင်းကနေအလုတ်ကန်ရှာဖွေဖို့လာကြတဲ့သူတွေဟာနေ့စဉ်ညာနဲ့ချီဝင်ရောက်လာနေပြီးထိုင်းအတွင်းပိုင်းကိုလည်းလူပွဲစားတွေနဲ့တက်နေကြသူတွေကညာနဲ့ချီရှိနေတာပါတချို့ကတော့လမ်းမှာဖမ်းဆီးခံရတယ်လို့တချို့ကတော့ဆရဲဆာရန်တွေအတုပြုတ်လုပ်ပြီးထိုင်းအတွင်းပိုင်းဖြစ်တဲ့ဘန်ကောက်မြို့ကိုတက်နေကြတာပါဒီအတွက်လူကုန်ကူးမှုတွေဆက်ရှိနေတယ်လို့လည်းဦးမိုးကျော်ကဆိုပါတယ
်တရားဝင်အလုတ်ခွင့်လက်မှတ်တွေဘက်တီပြုလို့ရမယ်ဆိုတဲ့တာထမ်းချက်ကြီးအပေါ်မှာနားလည်မှုမရှိခဲ့အစ်စ်ဝင်ရောက်လာတဲ့လူတွေကလူကုန်ကူးမှုတားကောင်တွေဖြစ်ပြီးတော့ကြလူကုန်ကူးခံရတဲ့အခြေအနေတွေဆက်ရှိနေတာမျိုးဆိုကျွန်တော်တွေ့နေရတယ်ကြားနေရပါတယ်ခင
်ဗျဖမ်းဆီးမိတဲ့မြန်မာနိုင်ငံသားအမျိုးသမီးတွေကိုတော့တရားမဝင်ဝင်ရောက်လာမှုနဲ့ဖမ်းဆီးထားပြီးလူပွဲစားတွေနဲ့ချိတ်ဆက်ပြီးထိုင်းအတွင်းပိုင်းကိုဆက်သွားဖို့အတွက်ကိစ္စတွေလုံမလုံဆိုတာကိုတော့စုံစမ်းစစ်ဆေးနေသေးဖြစ်ပြီးဒီလိုဆက်ဆက်မယ်ဆိုရင်တော့လူကုန်ကူးမှုဥပဒေနဲ့ပါတရားစွဲဆိုသွားမယ်လို့သိရပါတယ်ရှင်
မိုင်အီမာတရင်ပြပိုခဲ့တာဖြစ်ပါတယ်အခုတော့နိုင်ငံတကာဆိုင်ရာသတင်းလွှာဘက်ကိုဆက်ပါမယ်ရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတူရကီသမ္မတရီဆစ်တယ်ယီအာရိုဝန်အနေနဲ့အမေရိကန်ကြောထောက်နောက်ခံပေးထားတဲ့ကပ်ပြည်သူစစ်တွေကိုမောင်းထုတ်ရေးစစ်ဆင်နေတာကန့်သက်ချက်လျှော့ပေးဖို့ဒီကနေ့တောင်းဆိုလိုက်ပါတယ်သမ္မတထရမ့်ကတူရကီသမ္မတအာရိုဝန်အနေနဲ့ဆီးရီးယားမှာရှိနေတဲ့အမေရိကန်တပ်တွေနဲ့တူရကီအစိုးရတပ်တွေကြားထိတ်တဲရင်ဆိုင်မှုတွေဖြစ်စေနိုင်တဲ့တိုက်ခိုက်မှုတွေကိုရှောင်ရှားပေးရေးအကန့်အသတ်နဲ့လှုပ်ဖို့တောင်းဆိုလိုက်ပါတယ်ဆီးရီးယားနိုင်ငံအာဖရင်ဒေသမှာဆက်ဖြစ်နေတဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေအတွက်စိုးရိမ်မှုရှိကြောင်းသမ္မတအာရိုဝန်ဘက်ကထုတ်ပြောပေးဖို့လဲသမ္မတထရမ့်ကထက်သွင်းတောင်းဆိုတဲ့အကြောင်း VOA သတင်းတော်ဆာဒီဇာဟုပေးပို့တဲ့သတင်းကိုကိုဝင်းမင်းကပြောပြမှာပါရှင
်ဟုတ်ကဲ့ပါအခုလိုစစ်စင်ရေးကန့်သက်ပေးဖို့တောင်းဆိုခဲ့တဲ့သမ္မတထရမ့်ကတူရကီရဲ့လုံခြုံရေးစိုးရိမ်မှုတွေကိုတော့အတိအမှတ်ပြုပြောခဲ့ပါတယ်ဒါပေမဲ့သမ္မတအာရိုဝန်ဘက်ကတော့တူရကီတပ်တွေအနေနဲ့မဟာမိတ်ဆီးရီးယားတပ်တွေနဲ့အတူကတ်ပြည်သူစစ်ပေါင်း268ဦးကိုပြီးခဲ့တဲ့အပတ်စစ်စင်စပြီးကတည်းကပဲတပ်ဖြတ်နိုင်ခဲ့တယ်လို့ဒီနေ့ပဲကြေညာလိုက်ပါတယ်။တူရကီသမ္မတအာဒိုဝန်ကဒီဆီးရီးယားမှာရှိတဲ့ကတ်လက်နက်ကိုင်တွေကတူရကီကကျန်းဖက်အဖွဲ့ PKK နဲ့ဆက်သွယ်ရှိနေပြီးတူရကီဘက်ကကတ်တပုံတွေနဲ့ပေါင်းကာတူရကီဆီးရီးယားဟိုဘက်ဒီဘက်နယ်စပ်တစ်လျှောက်လွတ်လပ်တဲ့ကတ်နိုင်ငံတော်ထူထောင်ဖို့ရှိနေတယ်လို့ထုတ်ပြောလိုက်ပြီးအခုလိုဆက်ပြောခဲ့ပါတယ
်။ဒီအကြမ်းဖက်အဖွဲ့ရဲ့အဖွဲ့ဝင်နောက်ဆုံးကြံတဲ့တယောက်အထိမလုံမခတ်နိုင်တဲ့အဆင့်ရောက်အောင်ဒီစစ်စင်ရေးကိုဆက်လုပ်သွားမှာဖြစ်ပါတယ်။ ဒီအကြံဖက်အဖွဲ့အနေနဲ့ဒီဒေသမှာလွန်ခဲ့တဲ့နှစ်အနည်းငယ်ကာလတည်းမှာလက်နက်အပြည့်တပ်ဆင်လာတဲ့ truck ကားပေါင်း 9,000 နဲ့စစ်လင်ယာဉ်ပေါင်း 2,000 ကိုပိုင်ဆိုင်လာပြီးဖြစ်ပါတယ်။ဒီဒေသထဲမှာအကြံဖက်အဖွဲ့တွေအားလုံးကင်းစင်သွားအောင်လုပ်ဖို့ကျွန်တော်တို့မှတောင်းဝန်ရှိတယ်လို့ယူဆပါတယ
်။ဒါပေမဲ့ American ကြောထောက်နောက်ခံပေးကြတဲ့ကတ်တပ်ဖွဲ့တွေဘက်ကတော့ IS သွေးကြွတွေလက်ထဲကပြန်သိမ်းယူထားတဲ့ဒီ Afrin ဒေသကနေဆုတ်ခွာပေးဖို့ငင်းချန်ထားပြီးကတ်ချမှုအစ္စမတ်ဆက်ဆောဆန်က
ဆာကာနူအာဒိုဂန်နူ
ကျွန်တော်တို့အောင်ပွဲခံခဲ့တာကိုတကဘာလုံးကိုပြသလိုက်ပြီးဖြစ်ပါတယ်ဒီနေ့တိုက်ပွဲတွေမှာလည်းကျွန်တော်တို့ပဲနိုင်မှာပါအဖရင်မျိုးအဖရင်ပြည်သူတွေနဲ့ကတ်နိုင်ငံတော်တစ်ခုလုံးကကျွန်တော်တို့ဘက်မှာရှိနေပါတယ
်အမေရိကန်ဘက်ကကတ်တွေကို IS နဲ့တိုက်ခတ်ဖို့ကူညီပေးနေတာကိုအော်တိုဝန်အနေနဲ့လုံခြုံရေးဆွေးနွေးတာကိုအတိအမှတ်ပြုပြီးအမေရိကန်ကာကွယ်ရေးပြောခွင့်ရပုံမှုအာဒရန်ဂါလိုဝေးကတော့တူရကီဆိုရနဲ့အနီးကပ်ဆင်းရဲညှိနှိုင်းနေတယ်လို့ဆိုပါတယ
် We need to really focus on what's
ကျွန်တော်တို့အနေနဲ့ဒီ Afrin မှာစက်တိုက်ပွဲတွေဖြစ်နေတာတွေရောကြသွားရေးအထူးအလေးပေးလှုပ်ဆောင်နေပါတယ်ဒီတိုက်ပွဲတွေထဲမှာအရက်သားတွေဒုက္ခမရောက်အောင်အကြမ်းဖက်မှုတွေတကယ်လည်းရောကြလာအောင်တူရကီဆိုရရဲ့တရားဝင်လုံခြုံရေးစိုးရိမ်ချက်တွေကိုလည်းဖြေရှင်းပေးနိုင်အောင်ပေါ့လေဒါမှပဲ IS အကြမ်းဖက်သမားတွေကိုပြန်တိုက်ခိုက်နိုင်ပြီးစီးရီးယားနိုင်ငံတောင်ပိုင်းနဲ့အရှေ့ပိုင်းမှာအကြီးအကျယ်ကြုံနေရတဲ့ဒီ IS ရဲ့ချင်းချောင်းမှုကိုရင်ဆိုင်သွားနိုင်မှာပါ
ပုံမှုကလဝေးကဆက်ပြီးမပူပေါင်းမဆောင်ရွက်ရင်တော့အမေရိကန်အကူအညီရပ်ပစ်မယ်လို့ဆက်ပြောပါတယ
် Any partner forces that decide to stop
IS တွေကိုတိုက်ခိုက်နေရတွေရပ်ပစ်ဖို့ဆုံးဖြတ်လိုက်တဲ့ဘဲတက်တွေပဲဖြစ်ဖြစ်ကျွန်တော်တို့အကူအညီကိုဆက်ရတော့မှာမဟုတ်ပါဘူးဥပမာဆိုပါတော့ခတ်တက်တချို့ပဲဖြစ်ဖြစ်တခြားတက်အပိုင်းတွေပဲဖြစ်ဖြစ် Euphrates တောင်ကြားဒေသကဒီ IS တွေကိုခြေမုံရေးကျွန်တော်တို့နဲ့ဆက်တွဲမလုပ်တော့ရင်အဲ့ဒီတက်နေနဲ့အမေရိကန်ထောက်ပံ့မှုတွေအမေရိကန်ကြံပေးသူတွေနဲ့အမေရိကန်လေကြောင်းပစ်ကူမှုစတာတွေကိုရတော့မှာမဟုတ်ပါဘူ
းဒါအပြင်တူရကီနဲ့ကတ်တက်တွေအနေနဲ့အခုလိုလူကြားကောက်အောင်ပြောနေတာတွေကိုရှော့ချပြီး IS ကိုပြန်တိုက်မှတာဒီဒေသကို IS တွေလက်ထဲပြန်မချသွားအောင်ကာကွယ်နိုင်မှာဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောဆိုနေပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြခဲ့တာပါရှင်ခုနဆင်တဲ့ VOA ကြာတာဒေနေညနေကင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7:22 ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့တရင်အချင်းချက်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင်
ဘာစီဝိုင်းဖိုရမ်ကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့မှာပဲဆွစ်ဇာလန်နိုင်ငံတောင်ပေါ်အပန်းဖြစ်ဒါဗော့စ်မြို့ကိုရောက်ရှိသွားပါပြီ။သမ္မတထရန့်နှစ်ဖက်မှာမင်းငုံပြောမှာဖြစ်ပေမဲ့ဒီကနေ့ရောက်လာတဲ့အချိန်မှာတော့ဆွစ်ဇာလန်မြို့လမ်းပေါ်မှာကန့်ကွက်ဆန္ဒပြမှုတွေနဲ့လည်းကြုံခဲ့ရတာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေကိုစုံစမ်းစစ်ဆေးမှုတစ်စိမ့်တစ်ပိုင်းဖြစ်ထူးဆောင်စမ်းစစ်ဆေးရေးမှုရောဘတ်မူလာရဲ့မင်းမြတ်မှုတွေကိုလက်ခံဖို့ဆန္ဒရှိတဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။သမ္မတထရန့်ကတော့ထူးဆောင်စမ်းစစ်ဆေးရေးမှုရဲ့မင်းမြတ်မှုတွေကိုကျန်းသက်စွာချေဆိုဖြစ်ချမယ့်ကြောင်းမနေ့တုန်းကပဲတင်းနောက်တွေကိုပြောဆိုသွားခဲ့တာပါ။အမေရိကန်ဝန်ရဲတန်တမန်ဟောင်းဘရေဝချစ်ဆန်ဟာရခိုင်ပြည်နယ်၏နိုင်ငံတကာချန်ပီးအဖွဲ့ကနေနှုတ်ထွက်ကြောင်းကြေညာလိုက်တဲ့အတွက်စိုးရိမ်မခင်တဲ့သဘောထားတွေလည်းဖတ်ပေါ်လာပါတယ်။အမေရိကန်ပြည်သူစုနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးဟောင်းလည်းဖြစ်တဲ့ရချစ်ဆန်ဟာမြန်မာစိုးရထိပ်တန်းခေါင်းဆောင်သူဖြစ်တဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံရမှာစိတ်ပျက်စရာတွေကြုံခဲ့ရတဲ့အတွက်နှုတ်ထွက်ခဲ့ရတာဖြစ်တဲ့ကြောင်းလည်းမြန်မာနိုင်ငံကမထွက်ခွာခဲ့မှာပဲသတင်းမီဒီယာတွေကိုပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကတော့အုပ်ချုပ်ရေးမှူးဟောင်းရချစ်ဆန်နှုတ်ထွက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးစိုးရိမ်နေကြောင်းလည်းပြောဆိုခဲ့ပါတယ်။ဟုတ်ချွေရီမောရစ်ချက်ဆန်ကတော့ရခိုင်ချန်ပီးဖို့အနေနဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုဆွေးနွေးရမှာကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေသတင်းမီဒီယာတွေပေါ်ဝေဖန်မှုတွေအများပြားရှိခဲ့တယ်လို့ဖတ်စီခံထားရတဲ့ရိုက်တာသတင်းတော်တို့လွတ်မြောက်ရေးကုညီဆောင်ရွက်ပေးဖို့တိုက်တွန်းပြောဆိုရမှာရခိုင်ချန်ပီးအဖွဲ့နဲ့သက်ဆိုင်မှုမရှိတဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ကဒေါသနဲ့တုတ်ပြန်ခဲ့တဲ့အကြောင်းမြန်မာနိုင်ငံကမထွက်ခွာခဲ့မှာပဲသတင်းမီဒီယာတွေကိုပြောဆိုခဲ့တာဖြစ်ပါတယ
်။သတင်းအကျဉ်းချုပ်ကိုကိုအောင်လုံးပြောပြပေးခဲ့တာပါ။ညနေအစည်းအဝေးထုတ်လုပ်ရမှုကကိုညာဝဲအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ်။ကျွန်မရှာဖောင်းပါ။ဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00တိကြားရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။နောက်နောက်နိုင်ကြာည9:00ကနေ10:00တိထုတ်လွှင့်မဲ့ Radio အစည်းအဝေးကိုတော့လိုင်းဒိုမီတာ19 kHz 1963ညလိုင်းဒိုမီတာ2530 MHz ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.